လာညနေခင်းမှာသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2020ခုနှစ် January 17ရက်စနေညနေခင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ဖိုင်းဒိုမီတာ16 19နဲ့ 25 တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ဒီညနေခင်းစီစဉ်မှုကကျမစုမော်ပါရှင်
။မင်္ဂလာညနေခင်းပါရှင်။ဒီကနေ့ညနေခင်းသတင်းတွေကိုကိုရနိုင်နဲ့ကျမအနင်္ဂလာတို့ပြောပြမှာပါ။လူ180ကျော်သေဆုံးခဲ့ရတဲ့ယူကရိန်းခီးတဲ့တင်လျင်ပြစ်ချခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးတော့အီရန်ဘက်ကအပြည့်အဝဝန်ခံဖို့မျှော်လင့်ပါတယ်လို့ယူကရိန်းသမ္မတကဒီကနေ့ပဲပြောဆိုလိုက်ပါတယ်။အမေရိကန်ပြည်ထောင်စုကဝင်လာခွင့်ပိတ်ပင်တဲ့နိုင်ငံစီရင်တွေကိုနောက်ထပ်တိုးသွားဖို့အတွက်အမေရိကန်သမ္မတအိမ်ဘီရိုကစဉ်းစားနေပါတယ်။ဂျပန်နိုင်ငံကတော့သူ့ရဲ့ကုန်တင်သင်္ဘောတွေရဲ့လုံခြုံရေးအတွက်ရေးချောင်းသွားလာမှုဆိုင်ရာထောက်လာမဲ့လေယာဉ်တွေကိုပါရှန်ပင်လယ်ကွင်းနဲ့အိုမန်ပင်လယ်ကွင်းဒေသဖက်ကိုဒီကနေ့ပေးပို့စီလုပ်ခဲ့ပါတယ်။ဒီလိုသတင်းတွေကြားမှာပါမဆုံမို့
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောရရှင်နေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေကတော့ရခိုင်လက်နက်ကိုင်တပ် AA ကနေပြီးတော့ဖမ်းဆီးခံခဲ့ရတဲ့ကုန်းလန်းပို့ဆောင်ရေးညွှန်ကြားမှုဦးစီးဌာနကရင်မောင်းနေတဲ့ဒီကြက်နှစ်ဦးအပေါင်း18ဦးပြန်လွတ်လာတဲ့အခါမှာတာဝန်ကျတဲ့ခရီးလမ်းကိုဆက်မသွားတာကြောင့်ဆိုတဲ့စွဲချက်နဲ့ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကခုံရုံးဖွဲ့ပြီးစစ်ဆေးမှာဖြစ်ပါတယ်။ဘာကြောင့်သူတို့ဆက်မသွားကြတာပါလဲ။
ကျောင်းဝင်မယူနိုင်လို့ပဲကျွန်တော်တို့လက်တွေအပန်းခံရတယ်လေ။ဒါကျွန်တော်တို့အဖွဲ့အစည်းလိုရဆိုရင်ဒါလုံခြုံရေးကျူးပေါက်သွားပြီ။ပြီးရင်ကျွန်တော်တို့ရဲ့ဝန်ထမ်းတွေကစိတ်ကံစားမှုတွေဖြစ်သွားပြီ။အဲ့တော့ကျွန်တော်တို့ကဟိုမှာ
ဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်။နောက်တရုတ်သမ္မတရဲ့မြန်မာနိုင်ငံခီးစဉ်ပေါ်မှာသုံးသက်ချက်နဲ့အတူအီရန်နိုင်ငံနဲ့အမေရိကန်နိုင်ငံကြားဒီတင်းမာမှုတွေဖြစ်နေတဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်။
ယူကရိန်းခီးတဲ့တင်လျင်ကိုပြစ်ချခဲ့တဲ့အတွက်လျင်မော်ပါလူ186စလုံးသေဆုံးခဲ့ရတဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးတော့အီရန်ဘက်ကအပြည့်အဝဝန်ခံဖို့မျှော်လင့်ပါတယ်လို့ယူကရိန်းသမ္မတကဒီကနေ့ပဲပြောဆိုလိုက်ပါတယ်။ယူကရိန်းလျင်ကိုပြစ်ချခဲ့ပါတယ်လို့အီရန်ကဝန်ခံပေမဲ့လည်းသူတို့မှအပြည့်ရှိကြောင်းအပြည့်အဝဝန်ခံပြောဆိုဖို့လိုပါတယ်လို့သမ္မတဗလာဒီမီယာဇယ်လန်စကီကဒီကနေ့ကြေညာချက်ထုတ်တာပါ။ဒီလိုရက်အတွက်တာဝန်ရှိသူတွေကိုတရားရင်ဆိုင်စေဖို့ပွင့်လင်းမြင်သာမှုရှိတဲ့စုံစမ်းစစ်ဆေးမှုတွေအပြည့်အဝလှုပ်ခွင့်ပြုဖို့အလောင်းတွေနေရာပြောင်းဖို့ရော်ကျေးပေးဖို့ကိစ္စနဲ့တန်တမာရေးနီလန်းကနေတဆင့်တရားဝင်တောင်းပန်ဖို့မျှော်လင့်ပါတယ်လို့လည်းသမ္မတဇယ်လန်စကီရဲ့ကြေညာချက်မှာပြောထားပါတယ်။အီရန်ကိုရောက်နေတဲ့ယူကရိန်းဆိုင်ရာကျွမ်းကျင်သူတွေကိုတော့အီရန်ဘက်ကအပြည့်အဝပူပေါင်းကူညီနေပြီးအခင်းဖြစ်တဲ့နေရာကိုတွားခွင့်ပေးထားတယ်လို့လေယာဉ်ပြန်တက်မှုမတန်ကရိယာကိုပါရယူခွင့်ပေးထားပါတယ်။လေယာဉ်မှုနဲ့လေဆိပ်ထိန်းချုပ်ရေးစခန်းကတာဝန်ရှိသူတွေအပြန်အလှန်ပြောဆိုထားတဲ့မတန်တွေကိုလည်းအီရန်ရောက်နေတဲ့သူ့အဖွဲ့ကရရှိထားပါပြီလို့ယူကရိန်းနိုင်ငံခြားရေးဝန်ကြီးဗာယန်ပရက်စတီကိုကပြောပါတယ်။ကနေဒါဝန်ကြီးချုပ်ဂျက်စတင်ထူရိုကလည်းတေဆုံသွားသူတွေရဲ့မိသားစုဝင်တွေအတွက်ပွင့်လင်းမြင်သာမှုရရှိရေးနဲ့တရားမျှတမှုရရေးလှုပ်ကင်ပေးဖို့အီရန်ကိုတောင်းဆိုခဲ့တာပါ။လေယာဉ်ပြတ်ကျပြီးတော့တေဆုံခဲ့ရသူတွေထဲမှာကနေဒါနိုင်ငံသားအများအပြားပါဝင်ပါတယ်။ယူကရိန်းခီးတဲ့တင်လေယာဉ်ကိုတီဟီရန်မြို့အပြင်ဘက်မှာပစ်ချမာယွင်းပစ်ချခဲ့တာဖြစ်ကြောင်းအီရန်ကဝန်ခံထားပေမဲ့လည်းအမေရိကန်ရဲ့ချင်းချောက်တဲ့လောရကြောင့်အခုလိုဖြစ်ရတာဆိုပြီးတော့ပြစ်တင်ပြောဆိုထားတာဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုကိုခီးသွားလောက်ကွင်းပိတ်ပင်တဲ့နိုင်ငံတွေစီးရင်ကိုနောက်ထပ်ထပ်တိုးသွားဖို့အတွက်အမေရိကန်သမ္မတအိမ်ပြည်တော်ကစဉ်းစားနေပါတယ်။အမေရိကန်မှာခုနှစ်ရွေးကောက်ပွဲကျင်းပဖို့ရှိနေတဲ့ကြောင့်သမ္မတထရန့်ကလူမှုကြီးကြပ်ရေးဆိုင်ရာကိစ္စရပ်တွေပေါ်မှာတဖန်ပြန်ပြီးတော့အာရုံစိုက်လာနေတဲ့ကြားမှာပဲအိမ်ပြည်တော်ဘက်ကအခုလိုစဉ်းစားလာနေတာဖြစ်ပါတယ်။သမ္မတထရန့်က2019ခုနှစ်ကအမေရိကန်ပြည်ထောင်စုကိုခီးသွားလောက်ကွင်းပိတ်ပင်လိုက်တဲ့နိုင်ငံတွေစီးရင်ထုတ်ပြန်လိုက်တဲ့ဒီသမ္မတရဲ့အုပ်ချုပ်ရေးအမိန့်ဒီ၃နှစ်ပြည့်ချိန်မှာပဲဒီစီဇန်နဲ့ပတ်သက်ပြီးတော့အကြံရေးဆွဲထားတဲ့စာစောင်ဟာလည်းအင်မီတော်အတွင်းမှာပြန့်နှံ့နေတာဖြစ်ပါတယ်။ဒါပေမဲ့အမေရိကန်ကိုခီးသွွားလွာကွင်းပိတ်ပင်တဲ့နိုင်ငံတွေစီးနေမှာဘယ်နိုင်ငံတွေပါတယ်ဆိုတာကိုတော့မတွေ့ရပဲဖျက်ထားတယ်လို့လည်းအမီဖော်လိုတဲ့သူဦးက AP သတင်းဌာနကိုပြောပါတယ်။ဒါပြင်တကယ်လို့အဲ့လိုပိတ်ပင်ခဲ့မယ်ဆိုရင်ဘယ်နိုင်ငံပါဝင်မယ်ဆိုတာကိုလည်းသိချာမသိရဘူးလို့သူတို့ကပြောပါတယ်။ဒါမဲ့လည်းမော်စကိုအများစုနေထိုင်တဲ့နိုင်ငံ9နိုင်ငံတော့ပါဝင်မယ်လို့အဆိုပါနှုတ်ကပြောပါတယ်။အခုနောက်ဆုံးခီးသွွားလောက်ကွင်းပိတ်ပင်ခံထားတဲ့နိုင်ငံတွေကတော့မော်စကိုအများစုနေထိုင်တဲ့နိုင်ငံတွေဖြစ်ကြပြီးတော့အဲ့နိုင်ငံတွေကအီရန်၊လီဗျာ၊ဆိုမာလီ၊စီးရီးယားနဲ့အီမန်နိုင်ငံတွေဖြစ်ပြီးသူတို့နဲ့အတူဗင်နီဇွဲလားနဲ့မြောက်ကိုရီးယားနိုင်ငံတွေလည်းပါဝင်တာဖြစ်ပါတယ်ခင်ဗျာ
ဂျပန်နိုင်ငံကသူ့ရဲ့ကုန်တင်သင်္ဘောတွေရဲ့လုံခြုံရေးအတွက်ရေးချောင်းသွားလာမှုဆိုင်ရာထောက်လာမဲ့လေယာဉ်တွေကိုပါရှန်ပင်လယ်ကွင်းနဲ့အိုမန်ပင်လယ်ကွင်းဒေသတွေဖက်ကိုဒီကနေ့ပေးပို့စီလုပ်ခဲ့ပါတယ် ဂျပန်နိုင်ငံတောင်ဖက်နာဟာမြို့အခြေစိုက်ဂျပန်ရေကြောင်းကာကွယ်ရေးလက်တပ် JMSTF ကနေ P3C လေယာဉ်နှစ်စင်ထွက်ခွာပြန်တန်းခဲ့တာဖြစ်ပြီးတော့အရှိအလေပိုင်းကရေကြောင်းတွာလာမှုတွေကိုဇန်နဝါရီလ20ရက်နေ့ကနေစပြီးကင်းလက်ထောက်လန်းသွားမှာပါဂျပန်နိုင်ငံအတွက်လောင်စာစီ80ရာခိုင်နှုန်းကျော်ဒီတေကနေဖြတ်တန်းတွာလာရတာပါဖေဗရူလာနောက်ပိုင်းမှာလုံမဲ့ရေကြောင်းတွာလာရေးဆိုင်ရာစစ်ဆင်ရေးတွေမှာပူပေါင်းပါဝင်မဲ့ဂျပန်ရဲ့ဖြတ်တင်မှုဒဇင်ကိုလည်းနောက်လာဆမ်းမှာအရှိအလေပိုင်းဒေသကိုဆီလို့ဖို့ရှိပါတယ်အဲ့ဒီစစ်ဆင်ရေးအတွက်ဂျပန်လေတပ်တပ်ဖွဲ့ဝင်160ကျော်ကိုလည်းဆီလို့ဖို့ရှိပါတယ်ဒေသတွေမှာအမေရိကန်နဲ့အီရန်နိုင်ငံကြားတင်းမာမှုတွေတိုးလာနေပေမဲ့လည်းဒီလိုပူးရဲစစ်ဆင်ရေးလက်ကျင့်မှုတွေလုပ်ကြမှာဖြစ်ပါတယ်ပြီးခဲ့တဲ့နှစ်ဇွန်လထဲဂျပန်ရေနံတင်တင်ပေါ်အိုမန်ပင်လယ်ကွေ့တွေမှာတက်ခတ်ခံခဲ့ရပါတယ်ဂျပန်ရေနံတင်တင်ပေါ်ကိုအီရန်နိုင်ငံကတက်ခတ်ခဲ့တာလို့ပြောဆိုခဲ့တဲ့အမေရိကန်ကသူ့ရဲ့စီရေးလက်ကျင့်မှုတွေမှာပါဝင်ဖို့ဂျပန်ကိုတိုက်တွန်းခဲ့တာလည်းဖြစ်ပါတယ်အမေရိကန်ရဲ့မဟာမိတ်ဖြစ်တဲ့ဂျပန်ဟာအီရန်နိုင်ငံနဲ့လည်းဆက်ဆံရေးပြည့်ပြည့်တဲ့နိုင်ငံမှာအခြေအနေတွေအခုလိုတင်းမာနေပေမဲ့လည်းအရှိအလေပိုင်းဒေသကိုဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေစနေနေ့မှာတွေ့ရဖို့စီစဉ်ထားပါတယ်လို့ပြောခွင့်ရသူကပြောဆိုထားပါတယ
်စီးရီးယားနိုင်ငံတွေကိုနေဆက်ဖြတ်ကျော်ပြီးလူသားချင်းစာနာမှုအကူအညီပေးရေးပူးပေါင်းဆောင်ရွက်မှုလုပ်ငန်းတွေရှော့ချပြီးလုံဆောင်ွေးပြုဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီမှာတောက်ကြာနေကမဲခွဲဆုံးဖြတ်ခဲ့ကြပါတယ်စီးရီးယားနိုင်ငံကိုလူသားချင်းစာနာတဲ့အကူအညီပေးရေးပူးပေါင်းဆောင်ရွက်မှုလုပ်ငန်းတွေတက်တမ်းမကုန်ခင်နိုင်ပိုင်းအလိုမှာပဲမဲခွဲပြီးတော့ဆုံးဖြတ်ချက်တရက်ကိုချမှတ်ခဲ့တာဖြစ်ပါတယ်စီးရီးယားနိုင်ငံကိုပေးနေတဲ့အကူအညီတွေကိုနယ်စပ်ဂိတ်၄ခုကနေပေးနေတာအစားနှစ်ခုကနေပဲပေးပြီးတော့အချိန်ကာလကိုလည်းတစ်နှစ်အစား6လပဲပေးဖို့ရုရှားနိုင်ငံဘက်ကအဆိုပြုချက်ကိုလက်ခံလိုက်ကြပါတယ်ဂျန်နယ်လုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကတော့တစ်နှစ်အထိပေးသွားဖို့အတွက်ကိုကြိုးပမ်းခဲ့ကြတာဖြစ်ပါတယ်ကုလသမဂ္ဂနဲ့သူ့ရဲ့မိဖက်အဖွဲ့အစည်းတွေက2014ခုနှစ်ကစတင်ပြီးတော့ဆီးရီးယားနိုင်ငံတွင်ကအကူအညီတွေလိုအပ်နေတဲ့လူ၄သန်းလောက်အတွက်အကူအညီတွေကိုဒီဆီးရီးယားနယ်စပ်ဂိတ်တွေအများပြားကိုအသုံးပြုပြီးပို့ဆောင်ပေးခဲ့တာပါ။ဒါပေမဲ့ဆီးရီးယားသမ္မတဘရှားအဆတ်အစိုးရကနောက်ဆုံးကြံနေတဲ့တပုံတွေရဲ့အမာခံနယ်မြေတွေကိုရှင်းလင်းဖို့လုပ်နေတာကြောင့်အကူအညီတွေနောက်ထပ်ဆက်မပေးဖို့လိုလားနေတာဖြစ်ပါတယ်။ရုရှားကတော့ဆီးရီးယားနဲ့အီရန်နယ်စပ်ကရာယူဘီယာနယ်စပ်ဂိတ်နဲ့အခုနောက်ပိုင်းမှာတိတ်မတုံးတော့တဲ့ဂျော်ဒန်နဲ့ဆီးရီးယားနယ်စပ်ဂိတ်ကိုပိတ်ပစ်ဖို့အစိုးပြုခဲ့တာပါတူရကီကနေဆီးရီးယားနိုင်ငံအနောက်မြောက်ပိုင်းကိုသွားတဲ့နယ်စပ်ဂိတ်နှစ်ခုကိုတော့ဆက်ပြီးတော့ဖွင့်ပေးသွားမှာဖြစ်တယ်လို့ပြောပါရခင်ဗျာ
ဗီယိုအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညာလိုင်းဒိုမီတာ19 kHz 15563ညာနဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီလိုအင်မြန်မာပိုင်းရဲ့စနေနေ့ညနေခင်းထိတ်တန့်ရောက်တဲ့တဲ့တွေကိုဆက်ပြီးတော့တင်ပြနေပါတယ်တိုင်ဝမ်နိုင်ငံကဒီကနေ့ရွေးကောက်ပွဲမဲယုံတွေကိုပိတ်လိုက်ပါပြီ။တရုတ်နိုင်ငံရဲ့လွှမ်းမိုးမှုကိုစန့်ကျင်တဲ့လက်ရှိသမ္မတ Site in One ဒုတိယသမ္မတတက်တန်အတွက်အရွေးခံရမလားဆိုတာမဲဆန္ဒရှင်တွေဆုံးဖြတ်ကြတော့မှာပါ။ဒီကနေ့စနေနေ့ဒေသစံတော်ချိန်ညနေ၄နာရီမှာမဲယုံပိတ်လိုက်တဲ့အချိန်ကစပြီးတော့မဲစင်းတွေကိုရေတွက်နေပါပြီ။မဲရလတွေကိုတော့ဒီကနေ့ညနေခင်းမှာသိရမယ်လို့မျှော်လင့်ရပါတယ်။သမ္မတ Site နဲ့သူ့ရဲ့အမျိုးသားရေးဝါဒီပါတီကအဓိကပြိုင်ဖက်ဟန်ကူယူရိုနှစ်ယောက်စလုံးမဲယုံဖွင့်ပြပြချင်းမနက်၈နာရီလောက်မှာမဲပေးခဲ့ကြတာပါ။လူကြိုက်နေတဲ့တတိယမြောက်သမ္မတကိုယ်စားလှယ်လောင်းတူဖြစ်တဲ့ Jameson ကလည်းဝင်ရောက်ရှင်ပြန်ထားပါတယ်။တိုင်ဝမ်ဟာ1949ခုနှစ်ပြည်တွင်းစစ်မှာတရုတ်ပြည်မကြီးကနေခွဲထွက်ခဲ့ပေမဲ့တရားဝင်လွတ်လပ်ရေးကြေညာတာမျိုးတော့မရှိပါဘူး။တရုတ်နိုင်ငံကလည်းလူဦးရေ23သန်းရှိတဲ့တိုင်ဝမ်ကျွန်းကိုသူ့ပိုင်နယ်မြေအဖြစ်ပြောဆိုနေတာဖြစ်ပြီးတော့လိုအပ်လိုင်းအင်အားသုံးထိန်ချုပ်မယ်လို့ချင်းချောက်ပြောဆိုနေတာပါ။ကွန်မြူနစ်စနစ်နဲ့အုပ်ချုပ်နေတဲ့တရုတ်ပြည်မကြီးရဲ့လွှမ်းမိုးမှုကိုဆန့်ကျင်ဆန္ဒပြကြတဲ့ဟောင်ကောင်ကဖြစ်ရပုံမူတည်ပြီးတော့တိုင်ဝမ်နယ်ပြည်သူအပြော်တော်များများကလည်းတရုတ်နိုင်ငံရဲ့အုပ်ချုပ်မှုနဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ရထားတဲ့သူတို့ကျွန်းအတွက်မတူတဲ့အမြင်သဘောထားတွေရှိနေတာပါအမျိုးသားရေးဝါဒီပါတီကိုယ်စားလှယ်ဟန်ကတရုတ်နိုင်ငံနဲ့ပိုးပြီးတော့ပွင့်နေတဲ့အပေးယူလုပ်ဖို့လိုလာသလိုသမ္မတဆိုင်ကရောစန့်ကျင်ဖက်အမြင်ရှိနေတာလည်းဖြစ်ပါတယ
်တရုတ်နိုင်ငံလေပိုင်းကဝူဟန်မြို့မှာကိုရိုနာဗိုင်းရပ်စ်လို့ခေါ်တဲ့ဒီဗိုင်းရပ်စ်ရောဂါပိုးအသစ်တစ်မျိုးကြောင့်လူတယောက်သေးဆုံးသွားတယ်လို့တရုတ်ကျန်းမာရေးတာဝန်ရှိသူတွေကဒီကနေ့မှပြောကြားလိုက်ပါတယ်။ဒါပြင်နောက်ထပ်လူ9ယောက်ဟာလည်းစိုးရိမ်ရတဲ့အခြေအနေမှာရှိနေတယ်လို့ဝူဟန်ဒေသန္တရကျန်းမာရေးကော်မရှင်နဲ့ဟောင်ကောင်တာဝန်ရှိသူတွေကပြောပါတယ်။ဒီဗိုင်းရပ်စ်ပိုးသစ်ကြောင့်ဆုတ်ရောဂါခံစားနေရတဲ့သူတွေဟာတောက်ကြနေကအထူးစုစုပေါင်း41ယောက်ရှိခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။အစောပိုင်းမှာတော့ဒီကူးစက်ရောဂါကိုခံစားရတဲ့သူအရေအတွက်ဟာ59ယောက်ထိရှိခဲ့တာဖြစ်ပြီးတော့အဲ့ဒီကနေကျဆင်းလာတာဖြစ်ပါတယ်။ယောဂကုသခံရတဲ့လူနာနှစ်ယောက်ကတော့တက်တာလာလို့ဆင်းရဲကနေဆင်းသွားပြီးဖြစ်ပြီးတော့ဂျန်တဲ့လူတွေကတော့ပုံမှန်တည်ငြိမ်တဲ့အခြေအနေမှာရှိနေတယ်လို့ဆိုရတယ်။တည်ဆုံးသွားတဲ့သူကတော့အသက်62နှစ်အရွယ်မျိုးသားဖြစ်ပြီးတော့သူဟာအသက်ရှိမွားတာနဲ့ပြင်းထန်တဲ့အဆုတ်ရောင်ဝေးနာတွေကြောင့် စေယုံတက်ခဲ့ရတာဖြစ်ပါတယ်။ဒါပြန်သူဟာဝမ်ပိုင်းနဲ့အသေးယောဂဝိညာဉ်တွေကိုလည်းခံစားနေရသူဖြစ်ပြီးတော့ဒီကူးဆက်ယောဂဖြစ်တဲ့သူအတော်များများနဲ့ချိတ်ဆက်မှုရှိတဲ့ဒီဝူဟန်မြို့စင်ဂျီဘုံကဈေးမှာပုံမှန်ဈေးဝယ်သူတူဖြစ်တယ်လို့လည်းဆိုပါတယ်။ဝမ်မြို့မှာဒီကူးဆက်ယောဂဘာကြောင့်ဖြစ်ပွားခဲ့လဲဆိုတာကိုတော့အခုချိန်ထိမသိရသေးဘူးလို့တရုတ်နိုင်ငံဘက်ကပြောပါတယ်။ပြီးခဲ့တဲ့2003ခုနှစ်တုန်းကလည်းတရုတ်နိုင်ငံမှာဖြစ်ပွားခဲ့တဲ့ SARS ယောဂကြောင့်လူပေါင်းများနဲ့ချီသေဆုံးခဲ့ပါတယ်။တရုတ်နိုင်ငံမှာအခုလိုကူးစက်ရောဂါဖြစ်နေတာကြောင့်မြန်မာနိုင်ငံကဒီနိုင်ငံက၄စိတ်၃ခုမှာလဲကိုပူချိန်တိုင်းကရိယာရည်နဲ့ရောက်လာကြတဲ့ခီးသွားတွေကိုတေချာလိလာစစ်ဆေးစောင့်ကြည့်နေတယ်ဆိုပြီးတော့မြန်မာနိုင်ငံကျန်းမာရေးအကြီးအကဲတာဝန်ရှိသူတို့ကပြောထားပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံမြောက်ပိုင်းမှာအထက်နှစ်ထပ်ပါခီးတဲ့ဘတ်စကားတစ်စင်းအဝေးပြေးလက်မကြီးပေါ်မှာတခြားကားနဲ့တိုက်ပြီးတော့မိလောင်ခဲ့တာကြောင့်လူ20ထက်မနည်းသေဆုံးသွားတယ်လို့ရဲတို့ကပြောပါတယ်မိလောင်တဲ့ရအပြင်းထန်ရသောတဲ့အခြားလူ20ဦးကိုတော့စီရင်ပို့ထားပါတယ်တောက်ကြနေကဖြစ်တဲ့မတော်တဆမှုမှာတန်ရာရသွားသူတွေထက်မှအခြေအနေဆိုးရင်ရတဲ့သူတွေရှိတယ်လို့လည်းအစ်မမြင့်အရေးအရှိတူကပြောပါတယ်ကားသမားကကားကိုမထိန်နိုင်တော့ပဲတခြားဘတ်စကားနဲ့တိုက်ပြီးသွားပုံရတယ်လို့ရဲတို့ကတန်ရာရှိနေတာပါအဲ့ဒီကားသမားကတော့ထွက်ပြေးလွတ်မြောက်နေတယ်လို့လည်းရဲတို့ကပြောပါတယ်
နယူးဇီလန်နိုင်ငံမှာကျင်းပနေတဲ့အော့ကလန်ကလပ်ဆစ်အမျိုးသမီးတင်နစ်ပြိုင်ပွဲမှာတော့အမေရိကန်ကနာမည်ကြီးဆရီနာဝီလျံကအနိုင်ရပြီးတော့ဖိုင်နယ်တက်သွားခဲ့ပါတယ်။အမေရိကန်ကနာမည်ကြီးဆရီနာဝီလျံနဲ့ဒီတနိုင်ငံတည်းသားအမန်ဒါအနီစီမိုးဗာတို့မနေ့ကကစားကြတာမှာဆရီနာက 6-1 နဲ့အနိုင်ရပြီးတော့ဖိုင်နယ်တက်သွားတာဖြစ်ပါတယ်ခင်ဗျာ
။စနေညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုရင်းဦးဆုံးသတင်းလွှာတွေကိုတင်ဆက်ပေးချင်ပါတယ်။ရခိုင်ပြည်နယ်ထဲမှာရခိုင်လက်နက်ကိုင်တပ် A ကဖမ်းခံထားရတဲ့ကုန်းလန်းပို့ဆောင်ရေးညွှန်ကြားမှုဦးစီးဌာနကရင်းမောင်း16ဦးနဲ့ကြက်2ဦးပေါင်း18ဦးပြန်လွှတ်လာတဲ့အခါမှာတော့တာဝန်ကျတဲ့ခီးလန်းကိုဆက်မသွားတာကြောင့်ဆိုတဲ့ဆွဲချက်နဲ့ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကခုံရုံးဖွဲ့စစ်ဆေးမှာဖြစ်ပါတယ်။စစ်ဆေးခံရမဲ့သူတွေကတော့အခုလိုမျိုးခုံရုံးဖွဲ့စစ်ဆေးရတဲ့အဓိကအကြောင်းရင်းဟာအဖမ်းဆီးခံရစဉ်အတွင်းဖြစ်စဉ်တွေကိုမီဒီယာတွေမှာအမှန်တိုင်းပြောဆိုခဲ့တာနဲ့ပတ်သက်နေတယ်ဆိုပြီးယူဆချက်တွေလည်းရှိပါတယ်။နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ပါ AA ဖွဲ့ကဖမ်းဆီးပြီးပြန်လွတ်လာတဲ့ကုန်းလန်းပို့ဆောင်ရေးညွှန်ကြားမှုဦးစီးဌာနကရင်းမောင်း16ဦးနဲ့ကြံ2ဦးကိုတာဝန်ကျရာမောင်သွုံးမြို့အကျိုးစုလက်ခံရေးစခန်းကိုမသွားလို့ဆိုပြီးဌာနကနေခုံရုံးဖွဲ့အရေးယူဖို့စီစဉ်နေတာပါရင်းမောင်း18ဦးကိုခုံရုံးဖွဲ့စစ်ဆေးမဲ့အကြောင်းကိုတော့အဖမ်းခံရတဲ့ထဲပြန်လွတ်လာတဲ့ရင်းမောင်းသူကြီးကြပ်ရေးမှူးဦးစော်သွုံးဦးက VOA ကိုခုလိုပြောပါတယ်
ကျွန်တော်တို့ပထမဌာနလွတ်ရတယ်သူတို့ကလုံညိုရေးရောပါရောအကုန်စိတ်ကပါတယ်အစ်စ်နဲ့တရင်ဖို့သွားပါတာဝန်ယူပါတယ်ဆိုပြီးတော့လွတ်တာပေါ့နော်ကျွန်တော်တို့တာဝန်မယူနိုင်လို့ပဲကျွန်တော်တို့လက်တွေအပန်းခံရတယ်လေဒါကျွန်တော်တို့အဖွဲ့အစည်းလိုရဆိုရင်ဒါလုံညိုရေးကျူးပေါက်သွားပြီပြီးကျွန်တော်တို့ရဲ့ဝန်ထမ်းတွေကစိတ်ကံလာမှုတွေဖြစ်သွားပြီအဲ့တော့ကျွန်တော်တို့ကဟိုမှာကားပေါင်းမောင်းဖို့တာဝန်ထမ်းဆောင်ဖို့ဆိုတော့ကျွန်တော်တို့ဘယ်လုံးမှမဖြစ်နိုင်တော့ဘူးပေါ့နော်ကျွန်တော်တို့ကဟိုမှာတော့လဲရမယ်တောင်းဖို့မလဲနိုင်တော့ဘူးအဲ့ဒါကိုသူတို့ကဘယ်လိုကျွန်တော်တို့ကပြင်မြင်လဲဆိုတော့ကျွန်တော်တို့သဘောနဲ့ကျွန်တော်တို့ပြန်လာပါတယ်ဆိုပြီးတော့ပဲချက်ကိုထိုးချတာပေါ့နော်အဲ့လိုပုံစံကွန်ရုံးပွဲစင်တာကကျွန်တော်တို့အားဒီ18ရောင်လုံးကိုစစ်မှာပေါ့နော်ကျွန်တော်တို့ဒီကစစ်ဘိုးတွေပါဆိုတော့ဘိုးကြီးမင်းနိုင်ပေါ့နော်အဲ့ချက်မတော်ပြောင်းလာတာပဲဘိုးကြီးမင်းနိုင်နောက်ဘိုးကြီးအောင်မော်ဘိုးကြီးကျော်စီဟာသူတို့ကကျွန်တော်တို့ဌာနမှာလည်းယာလူတွေယူထားပြီးတော့တက်မတော်နဲ့ရွှေ့တာအဲ့လူတွေကခေါင်းဆောင်ပြီးတော့စစ်မှာပေါ့နော်အဲ့တင်းလာနေရတယ်စပြီးတောက်ကြနေပြီစစ်မှာ
ဒီလိုဖမ်းဆီးခံရသူ16ဦးတည်းကရင်းမောင်းသူကြီးကြပ်ရေးမှူးဦးစော်သွန်းဦးလည်းပါတာမို့အခုလိုခုံရုံးဖွဲ့စစ်ဆေးတာမှာသူလည်းထွက်ဆိုရမှာဖြစ်ပါတယ်။ဒီခုံရုံးကိုတပ်မတော်ကနေပြောင်းလာတဲ့ပို့ဆောင်ရေးနဲ့စစ်တွေရေးဝန်ကြီးဌာနတာဝန်ရှိသူတွေနဲ့ဖွဲ့စည်းထားတာလို့ဆိုပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာ31ရက်နေ့ကစစ်တွေဘူရီတောင်မြို့ကိုပြေးဆွေးနေတဲ့အောင်တခွန်ခုနှစ်ရေရင်ပေါ်လိုက်ပါလာပြီးဒုက္ခတဲ့ကျေဆူကြီးလက်ခံစခန်းကိုသွားမဲ့ရင်းမောင်း16ဦးကိုရတိတောင်မြို့နဲ့စပိုးကျွန်းကြီးမှာအေအေရခိုင်လက်နက်ကိုင်အဖွဲ့ကဖမ်းဆီးသွားခဲ့တာပါ။ကျန်တဲ့နှူးကတော့ဖမ်းဆီးခံရတဲ့ထဲပေါမသွားခဲ့ပါဘူး။တရက်တာထိမ့်သိမ့်သားပြီးဇန်နဝါရီလတရက်နေ့မှာပြန်လည်လှုပ်ပေးခဲ့ပေမဲ့တာဝန်ကျရာမောင်သောမျိုးနဲ့လှဖိုးကောင်ငခုရပြန်လည်လက်ခံရေးကြိုဆိုရေးစခန်းကိုမသွားပဲပြန်လာတဲ့အတွက်စုစုပေါင်းရင်ပေါင်း18ဦးကိုနေပြည်တော်မှာခုံရုံးဖွဲ့စစ်ဆေးခံရမှာဖြစ်ပါတယ်။ခုံရုံးဖွဲ့စစ်ဆေးခံရတဲ့အဓိကအကြောင်းရင်းဟာအဖမ်းဆီးခံရစဉ်တွင်ဖြစ်စဉ်တွေကိုမီဒီယာတွေကအမှန်တိုင်းပြောဆိုခဲ့တာနဲ့ပတ်သက်နေတယ်လို့ဦးစော်ထွန်းဦးကယူဆပြောဆိုပါတယ်။
ဒီကနေ့ချုပ်ပေါ်တင်တာကျွန်တော်တို့တိုင်းနာရကောင်းဆက်ဆံလိုက်တဲ့အပေါ်မှာသူတို့စိတ်ထဲမှာဒီတက်ဖက်ကလူတွေကမလိုလားပုံစံမျိုးဖြစ်နေတယ်။ကျွန်တော်တို့ဒီနေ့တော့တရားမေးတော့ကျွန်တော်ဒီစိတ်ကအတက်တဲ့အချိန်ပေါ့နော်။တမန်ကြီးကောင်းသလားဗာလားအဲ့လိုမေးရတဲ့အချိန်မှာကျွန်တော်ကတော့ဘယ်လိုဖြစ်ကျွန်တော်အသက်ကိုလည်းသူတို့လှုပ်ပေးရတယ်နော်။အဲ့တော့တိုင်းနာတွေမှာလည်းသူ့ကုံသူ့ဆင်တန်းနဲ့ ဒေသကြီးကကောင်းတာရှိပါတယ်လို့ကျွန်တော်အဲ့လိုဖြေတဲ့အဲ့ဒီပုံမှာလည်းတို့မလိုလားဦးနေမှာပေါ့နော်ကျွန်တော်တို့သေးသွားပြီကျွန်တော်တို့ကနှိပ်စက်ခံရတယ်သူကအားရယူပဲလိုချင်တယ်ကျွန်တော်ကတကယ်မှမနှိပ်စက်တာနှိပ်စက်တာမနှိပ်စက်ဘူးပဲပြောရမှာလေကျွန်တော်တို့ဌာနကလည်းအခုတက်ကလူကြီးကြီးအောင
်ဒီလိုဖြစ်စဉ်ပေါ်နိုင်ငံတော်တာဝန်ကပုတ်ကိုတောင်းဆန်းစုကြည်ကိုတင်ပြသွားမယ်လို့လည်းဥဆော့သုံးဦးကပြောပါတယ်
ကျွန်တော်တို့အဖွဲ့တိုင်းငင်ကတော့ကျွန်တော်တို့ကစက်ခံမယ်သူတို့တိုင်းရဲ့စီနေလောက်တာနဲ့ဒီဇိုင်းတွေကျွန်တော်တို့ဒီ18ရောက်လို့စုပြီးအတိုင်းငင်ကအိမ်ကိုတော့တွေ့တယ်အတိုင်းငင်ကတွေ့ခံမလားကျွန်တော်တို့ရဲ့အဖမ်းခံမလားကျွန်တော်တို့ဆက်လျှောက်မှာပေါ့နော်ဒီလိုကြီးအမှန်တကယ်ဖြစ်နေပြီးမြေပြင်မှာတော့လက်တွေ့ဒါတွေကိုတာဝန်ရှိတဲ့သူတွေဘယ်လိုဆုံးဖြတ်ပေးမလဲဆိုတာကိုကျွန်တော်ချူမဲ့တဲခွဲစီချင်တာပေါ့နော
်ကဉ္ညနာရေမောင်း18ဦးကိုခုံရုံးဖွဲ့စစ်ဆေးမယ်ဆိုတဲ့ဖြစ်စဉ်ပေါ်ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကလက်ထောက်သွင်းဝန်ဦးအောင်ရဲသုံးကိုဆက်သွယ်မေးမြန်းရမှာတော့
ဘောလုံးတွေလည်းကျွန်တော်ကဘုံဖွေရဖြစ်တယ်နေလေးကြီးထွက်နေတာဘောလုံးတွေလည်းကြီးနိုင်ပြီ
လက်ရှိခုံရုံးဖွဲ့စစ်ဆေးခံရမဲ့ကာညာနာရင်မောင်း18ဦးဟာဒေတာအနှံ့ကမိမိတို့နေအိမ်မှာရှိနေတယ်လို့လာမဲ့စန္ဒဝရီ23ရက်နေ့နေပြည်တော်မှာစစ်ဆေးခံရမှာဖြစ်ပါတယ်ခုံရုံးဖွဲ့စစ်ဆေးပြီးရင်သူတို့ကိုယာတူးချတာဒါမှမဟုတ်အလောက်ကထုတ်ပယ်တဲ့အသည့်ဖြစ်လာနိုင်မယ်လို့လည်းဒုကြည်ကြရမှုဥစော်ထုံးဦးကပြောပါတယ်ရခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့စစ်ရေးတင်းမာမှုတွေဖြစ်ပွားနေစေဖြစ်တယ်လို့ခရီးသွားလိုက်ရမှာလဲအစိုးရနဲ့တက်ဆိုင်တဲ့ဝန်ထမ်းတွေကိုအေအဖွဲ့ကနေမကြာခဏဖမ်းဆီးမှုတွေရှိနေတာပါပြီးကြတဲ့2019ခုနှစ်ဒီဇင်ဘာ24ရက်နေ့မှာဗုဒ္ဓတောင်မြို့နယ်တောင်ပစာစခန်းကလဝကလက်ထောက်ညွန်ကြားရေးမှူးဦးတင်မျိုးအောင်နဲ့လာဂျိုသူလဝကရာရှိနှူးအပေါင်း3ဦးကိုအေအဖွဲ့ကနေဖမ်းဆီးခေါ်ဆောင်သွားခဲ့တယ်လို့အော်တိုဘာလ26ရက်နေ့ကလည်းရတိတောင်မြို့နယ်မေယူမြစ်တွင်အများရေရေတစည်းပေါ်မှာပါလာတဲ့တမရော်တာရဲနဲ့အစိုးရဝန်ထမ်းစုစုပေါင်း16ဦးကိုဖမ်းဆီးသွားခဲ့တာဖြစ်ပြီးအခုချိန်ထိပြန်မလွတ်သေးပါဘူးပဋိပက္ခဖြစ်ပွားရာဒေသကိုတွာလာမယ်ဆိုရင်တပ်ဆိုင်ရာကိုကြောင်းကြားဖို့ခွင့်ပြုချက်ရမှသာတွာလာဖို့ရခိုင်ပြည်နယ်ပညာရေးဌာနကလည်းဒီရက်ပိုင်းမှာကြေညာချက်ဖြန့်ဝေထားပါတယ်ခင်ဗျာ
နိုင်ငံရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့တရုတ်သမ္မတရဲ့မြန်မာခီးစဉ်သတင်းကိုတင်ပြခြင်းပါတယ်တရုတ်သမ္မတရှီကျင်းပင်ရဲ့2020ပြည့်နှစ်တဲ့အတွက်ပထမဆုံးတွားရောက်မဲ့ပြည်ပနိုင်ငံဟာမြန်မာနိုင်ငံဖြစ်တဲ့အတွက်မြန်မာနိုင်ငံအတွက်နိုင်ငံရေးစီးပွားရေးပြည်တွင်းငြိမ်းချမ်းရေးအတွက်အလားအလာရောက်လာကောင်းနေမြင်ရဖို့မျှော်လင့်တယ်လို့တရုတ်မြန်မာရေးအကဲခတ်တွေကသုံးသပ်လိုက်ပါတယ်19နှစ်တာကာလအတွင်းတရုတ်သမ္မတတဦးအနေနဲ့မြန်မာနိုင်ငံကိုပထမဆုံးနိုင်ငံတော်ခီးစဉ်ဖြစ်လာရောက်မဲ့အပေါ်မှာအမြင့်သဘောထားတွေကိုနားဆင်ပါရှင်မြန်မာနိုင်ငံဘက်ကနိုင်ငံတော်သမ္မတဦးဝင်းမြင့်ရဲ့ဖိတ်ကြားချက်အရတရုတ်သမ္မတရှီကျင်းပင်ဟာမြန်မာနိုင်ငံကိုလာမယ့် January 19ကနေ18ရက်အထိနှစ်ရက်ကြာနိုင်ငံတော်ခီးစဉ်ဖြစ်နေလာရောက်လည်ပတ်မယ်အကြောင်းတရုတ်နိုင်ငံသားရေးဌာနကမနေ့တောက်ကြနေ့ကတရားဝင်ကြေညာလိုက်တာပါကဘာမာရောဒေတာရီမှာပါဩဇာကြီးမာတဲ့တရုတ်နိုင်ငံသမ္မတရဲ့2020ပြည့်နှစ်အတွက်ပထမဆုံးပြည်ပခီးစဉ်ကိုဒေတာရင်းကမြန်မာနိုင်ငံကိုတွားရောက်ဖို့ရွေးချယ်လိုက်တာဟာတရုတ်မြန်မာနိုင်ငံသားတန်တမန်ရေးဆိုင်ရာထူးခြားမှုအဖြစ်တရုတ်မြန်မာအရေးကကဒေါက်တာလှကျော်စောကသုံးသပ်ပါတယ်
။အဲမနီးကသူတို့ကြီးညာချက်ထဲမှာထူးခြားချက်တစ်ခုပါတယ်။အဲ့ဒါပါလဲဆိုတော့သမရရှိချင်းဖင်ရဲ့2020နှစ်သက်မှာဒီပါခီးစဉ်ထဲမှာဒီပမာပီခီးကပထမဆုံးခီးလို့ပြောသွားတယ်နော်။အဲ့တော့ဒါကဘာကိုဖော်ပြသလဲဆိုတော့ဒီတရုတ်ကတန်ကင်းတမန်ငယ် diplomatic music ပေါ့ဗျာ။တန်ကင်းတမန်ငယ်လောက်ဟောင်းကိုကြည့်ရင်ဒီလိုဒီပါခီးစဉ်ကိုဒီနှစ်ကပထမဆုံးထွက်တာသူအဒီနဲ့ကမှသူလုံးမဲ့ဦးစားပေးခွန်လေးပေါ့ဦးစားပေးဒေတာဦးစားပေးရောင်ပြန်ဟတ်ချက်ပဲသူဒီအရေကိုကြည့်ပြီးတော့လူတွေကအကဲဖြတ်နေတယ်အာရှတိုက်ကဗမာပြည်ကိုဘုံမအေရှန်နဲ့ကဗမာပြည်ကိုလာတာထူးခြားချက်တရှိတယ်လို့ကျွန်မထင်တယ်အဲ့တော့ဘာထူးခြားလဲဆိုတော့2020မှာတိရုတ်ကတန်ငင်းတမန်ရင်းရဦးစားပေးလုပ်ငန်းကတင့်အချက်က RCEP နောက်ဒုတိယအချက်ကအေရှန်နဲ့တရုတ်နဲ့ပါလဲချုပ်ဆိုမဲ့တောင်တရုတ်ပင်လယ်တွင်းက code of conduct ပေါ့။အဲ့တော့အဲ့ဒီကုသလုံးမှာဗမာပြည်ကအာဆီယံနိုင်ငံတွေရဲ့မှာပါတယ်။ဒီထက်မှာပြဿနာပြန်မှာဗမာပြည်။ဗမာပြည်ရဲ့အဓိကပြဿနာကပြည်ရင်းငြိမ်းချမ်းရေးမရှိဘူး။ပြည်ရင်းတည်ငြိမ်ရေးမရှိဘူး။အဲ့ဒီဟာကိုပူဇော်ပေးတဲ့အင်းနဲ့လာတာလို့ကျွန်မကယူဆ။
တရုတ်သမ္မတရဲ့မြန်မာနိုင်ငံခီးစဉ်ကနေရခိုင်ပြည်နယ်အရေးကိစ္စလို့မြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးအကျပ်တဲတွေပေါ်မှာတနည်းတစ်ပုံတက်ရောက်မှုရှိနိုင်ပါတယ်လို့တရုတ်နိုင်ငံကတက္ကသိုလ်တွေမှာနိုင်ငံရေးဆိုင်ရာလေ့လာခဲ့တဲ့ရှမ်းပြည်နယ်ဒီဘောမြို့နယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းဦးရဲထွန်းကလည်းအခုလိုရှုမြင်ပါတယ်
ကျွန်တော်တို့မြန်မာနိုင်ငံပြည်ဝဖွံ့ဖြိုးတိုးတက်ဖို့အတွက်လည်းအရေးကြီးသူတို့အတွက်လည်းအရေးကြီးတဲ့တရုတ်မြန်မာပြည်ဝစင့်ကြံပေါ့အဲ့ဒီကိစ္စတွေကဆွေးနွေးလို့မဖြစ်နဲ့၃ခုပေါ့နော်အဓိကကတော့အဲ့ဒီငွေရေးကိစ္စရယ်အဲဒီမှာပြည်ဝရေးစင်ကြံရယ်နောက်ဘက်ကပြင်ကလေးရေးကိစ္စရယ်ဆိုတော့အခုငွေရေးကိစ္စကလည်းဒီပြမလာခင်မှာအဆွန်ကော်ရှင်ကသွားတယ်ဥစ္စာကကျွန်တော်ခံမှန်းတာတော့သူတို့ဒေါအောင်ဆန်းစုကြည်နဲ့ရေးသမားနဲ့တွေ့တဲ့အခါမှာနည်းနည်းဟိုခိုင်မာတဲ့က ဲ့ခုပေါ့နော်ခိုင်ခိုင်မာမာရှိတဲ့ဂရီတစ်ခုခုဒီဒေးတင်ပုံရပါတယ်အဲ့ဒါကြောင့်မလို့သွားပြီးတော့ကြိုပြီးတော့ကြည့်ထားတယ်လို့ထင်တယ်နော်ဒီအဖွဲ့တွေဆိုလိုချင်တာကတော့အဲလာမဲ့ဒီမြန်မာရေးဆွေးနွေးပွဲတွေမှာပါဖို့ဆိုတဲ့ဟာမျိုးပေါ့နော်
ဟုတ်ကဲ့
အခုခုထူးထူးခြားခြားအဲ့လိုခြေလမ်းတစ်ခုပြီးတာတိုးလာတဲ့ဟာမျိုးကိုရကျင်လို့သွားပြီးတော့ညှိနှိုင်းနေလို့ကျွန်တော်အဲ့လိုထင်တယ
်တရုတ်မြန်မာနယ်စပ်တည်ငြိမ်ရေးစီးပွားရေးဖွံ့ဖြိုးတိုးတက်ရေးစီမံကိန်းတွေအတွက်နယ်စပ်ဒေသတရားဥပဒေစိုးမိုးရေးအတွက်တရုတ်ဘက်ကဆွမ်းဆောင်နိုင်သလောက်ဝင်ရောက်ဆောင်ရွက်နိုင်မယ့်အလားအလာရှိပါတယ်လို့ဒေါက်တာလှကျော်စောကမြင်ပါတယ
်ပမာနဲ့ economic corridor ဆိုပါတော့နော်အဲ့ဒီလမ်းဖြတ်သွားမဲ့လမ်းတစ်လျှောက်ကအကုန်လုံးကဒီရနေကန်တော်လိုင်းအင်အားစုတွေရှိတဲ့လမ်းတွေဖြစ်တယ်အဲ့တော့ဒီစာချုပ်တွေကိုလုပ်နေဆိုရင်စစ်တပ်ကအစိုးရကဒီလက်နက်ကိုင်အဖွဲ့အစည်းတွေရောသဘောဝိုင်းမှာထိုင်ပြီးဆွေးနွေးကြရမယ့်ကိစ္စတွေပေါ့လက်နက်ကိုင်အဖွဲ့အစည်းတွေဆွေးနွေးကြပမာတံမတော်နဲ့လက်နက်ကိုင်အဖွဲ့အစည်းတွေနဲ့ပဲဖြစ်ဖြစ်ပမာတံမတော်ရဲ့လက်နက်ကိုင်အဖွဲ့အစည်းရဲ့အစိုးရရဲ့ဖြစ်ဖြစ်အဲ့လိုဆွေးနွေးရင်းနဲ့ဘုံသဘောတူညီချက်ရအောင်ရှာလာနိုင်တယ်လို့ဒါကိုတက်ပုံရတယ်။ဒီနေ့ကပြောသွားတဲ့အထက်မှာတော့ဖွံ့ဖြိုးတိုးတက်ရေးကိုမျှဝေဖို့အတွက်သွားတာပါဆိုပြီး။အဲ့တော့ဖွံ့ဖြိုးတိုးတက်ရေးရရှိဖို့ဆိုတည်ငြိမ်ရေးအဓိကဖြစ်တာ
။အဲ့
တည်ငြိမ်ရေးရရှိဖို့အတွက်လည်းညီလာနေဆွေးနွေးပွဲတွေနောက်အပြန်အလှန်ထိန်းသိမ်းမှုတွေဖြစ်လာနိုင်တယ်လို့ထင်တယ
်။ဟုတ်ကဲ့။
ညီငယ်ရေးတော့လာလာကောင်းပြီးပေါ်ထွက်လာနိုင်တယ်လို့ထင်ပါတယ်
။တရုတ်သမ္မတမြန်မာနိုင်ငံကိုပထမဆုံးတွားရောက်လည်ပတ်မဲ့ဒီခီးစဉ်တွင်မှာတော့မြန်မာသမ္မတနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်အပါအဝင်အစိုးရနဲ့တက်မတော်ထိပ်တန်းအရာရှိကြီးတွေနဲ့တွေ့ဆုံမှုရှိကြောင်းတရုတ်သမ္မတနိုင်ငံသားရေးဝန်ကြီးလျော့ကျောက်ကွေကပြောပါတယ်2020ပြည့်နှစ်ဟာတရုတ်နဲ့မြန်မာတန်တမန်ဆက်ဆံရေးထူထောင်တဲ့အနှစ်80ပြည့်ဖြစ်တဲ့အတွက်အခုတရုတ်သမ္မတရဲ့မြန်မာနိုင်ငံခီးစဉ်ဟာအရေးပါလိမ့်မယ်လို့မျှော်လင့်နေကြကြောင်းပါရှင
်တရရှိများရှင်တရုတ်သမ္မတရှီကျင်းပင်မကြခင်မြန်မာနိုင်ငံကိုလာမယ်ဆိုပြီးသတင်းတွေထွက်နေပါတယ်။သတင်းထွက်နေတဲ့အတိုင်းသာဖြစ်လာမယ်ဆိုရင်တော့တရုတ်နိုင်ငံရဲ့သမ္မတအဖြစ်တာဝန်ယူခြင်းကစလို့မြန်မာနိုင်ငံကိုပထမဆုံးတရုတ်ဝင်ခီးစဉ်အဖြစ်ထူးခြားလိမ့်မယ်လို့လည်းခန့်မှန်းနေကြတာပါ။ကမ္ဘာမှာတနည်းတခြားဩစာအရှိန်အဝါကြီးထွားလာနေတဲ့တရုတ်နိုင်ငံနဲ့ရင်းနှီးတဲ့ဆက်ဆံရေးကနေမြန်မာနိုင်ငံအနေနဲ့ဘယ်လိုအကျိုးမြတ်တွေမျှော်လင့်နိုင်ပါသလဲ။ဆက်ဆံရေးမှာသတိထားစရာရောဘာရီများရှိမလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။ဒီနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြသည်ရှင်။ဆက်ပြီးတော့နိုင်ငံတကာသတင်းလွှာတို့ကိုတင်ဆက်ပေးခြင်းပါတယ်။အီရန်နိုင်ငံရဲ့ထိပ်တန်းတပ်မှုတယောက်ကိုအဝေးထိန်းဒရုန်းယာဉ်နဲ့တုတ်တင်တိုက်ခိုက်ဖို့မကြသေးခင်ကပဲအမေရိကန်သမ္မတကအမိန့်ပေးခဲ့တဲ့ပုံမှာမေးခွန်းတွေဆက်ပြီးတော့ထွက်ပေါ်နေပါတယ်။လက်တလောအမေရိကန်တွေကိုတိုက်ခိုက်မဲ့အနေရရှိလို့ဆိုတဲ့အမေရိကန်ဆိုရရဲ့အကြောင်းပြချက်ကိုတော့အတိုက်ခံဒီမိုကရက်တွေသားမကသမ္မတရဲ့ရီပါဘလီကန်ပါတီကတချို့ကပါဗဝေမကျဖြစ်နေကြတာပါ။ဝေဖန်သူတချို့ကတော့ပြည်တွင်းနိုင်ငံရေးအကြက်တဲကထွက်ပေါက်ဖြစ်နိုင်တယ်ဆိုပြီးယူဆနေကြတဲ့အကြောင်း VOA သတင်းတောက် Brian Patton သတင်းပေးပို့ထားတာကိုအောင်တွင်ဦးပြောပြပေးပါရှင်။
အီရန်ထုတံမှုကိုတပ်ဖြတ်ခဲ့မှုတွေလက်တုံ့ပြန်တဲ့အနေနဲ့အီရန်နိုင်ငံကအမေရိကန်ရဲ့ခြေဆက်စစ်ကမ်းတွေကိုအီရန်ကမစ်ဆိုင်းတွေနဲ့လက်တုံ့ပြန်တိုက်ခတ်ခဲ့ပေမဲ့အသေးပြောက်မရှိခဲ့တာကြောင့်အရှေ့လေဗန်ဒေသမှာစစ်မီးတောင်းမဲ့အခြေအနေကတော့လက်တလောလျော့ပါသွားပါတယ်။ဒါပေမဲ့လည်းအီရန်ကုတ်စ်ထုတံမှုကာဆင်ဆိုလမနီကိုအမေရိကန်ကဝေထင်ဒရုန်းနဲ့တုတ်တင်ဖို့တနက်ထရန်ဆုံးဖြတ်ခဲ့ရကအရှေ့လေဗန်ဒေသမှာတင်းမာမှုတွေကြီးထွားခဲ့ရတဲ့အထိဖြစ်ခဲ့ရတာဟာသူ့ပေါ်တရားစွဲဖို့လွတ်တော်မှာကြိုးပမ်းမှုတွေလို့နိုင်ငံရေးအချက်အလက်ကအာယုံလွဲကိုကျူးပန်းတဲ့လုပ်ရဖြစ်ဝါရှင်တန်ခြေဆိုင်တပ်တွဲသူတွေဒီဘက်ကဂျင်ကက်စလာကတုံ့ပြန်ပါတယ်
။ He does look for distractions whenever there's bad news surrounding him. Impeachment is a
သတင်းစိုးတွေထွက်လာတဲ့အခါတိုင်းအာယုံလွဲစရာရှာလိရှိပါတယ်။တရားစွဲမဲ့လုပ်ငန်းစဉ်ဆိုတာကတော့သူ့အတွက်တကယ်ကိုသတင်းစိုးပါ
။တရားစွဲဖို့ကျူးပန်းနေတဲ့လုပ်ငန်းစဉ်ကိုတော့သမ္မတထရန့်ကဝေဖန်ပြစ်တင်ထားတယ်လို့ဒီမိုကရက်တစ်အများစုနဲ့ထိန်းချုပ်ထားတဲ့အောက်လွှတ်တော်ကအတည်ပြုခဲ့တဲ့ဆွဲချက်တစ်ခုကိုလည်းသူ့ရဲ့ Republican Party ကိုယ်စားလှယ်အများစုနဲ့ထိန်းချုပ်ထားတဲ့ထက်လွှတ်တော်မှာပယ်ချဖို့အလားအလာများနေပါတယ်။ဒီနေ့သမ္မတရွေးကောက်ပွဲမှာနိုင်ငံရေးအရာအသာစီးရအောင်ယူကရိန်းနိုင်ငံရဲ့အကူအညီယူဖို့ကြိုးစားခဲ့တယ်လို့ဆိုတဲ့ဆွဲချက်နဲ့ အနာလွယ်သုံးစားမှုကွန်ဂရက်တို့ရဲ့စုံစမ်းမှုတွေကိုနှောက်ယှက်ဟန်တားမှုတွေနဲ့ဒီမိုကရက်တွေကသမ္မတအပေါ်တရားစွဲနိုင်မှုကြိုးပမ်းနေကြတာပါ။အခက်အခဲတချို့ကတော့အရှေ့လက်ပိုင်းဒေသမှာအမေရိကန်နဲ့မဟာမိတ်တွေအပေါ်အီရန်ကတိုက်ခိုက်နေတဲ့လုပ်ရည်တွေပေါ်စင်မရှိနိုင်ရာကအီရန်ပေါ်စီးရီးရာအရေးယူဖို့သမ္မတထရန့်ဆုံးဖြတ်ခဲ့တာဖြစ်ကောင်းဖြစ်နိုင်ပေမဲ့ပြည်တွင်းနိုင်ငံရေးအခြေအနေကလည်းအကြောင်းရင်းတစ်ခုဖြစ်နိုင်တယ်လို့ယူဆနေကြပါတယ်
။ He feels stymied and bottled up.and criticize
သူကန်စားပုံလုံပုံခိုင်းမှုဝေဖန်မှုတွေဒါတွေအလုံးကအရေးကြီးပါတယ်ဒီလိုပုံစံနဲ့ပဲသွားနေရဆိုတာလဲတန်တရားဖြစ်เสียမှရှိပါဘူးဒါမှလည်းအချိန်တွေကိုပြန်ထိန်းနိုင်မှာပါလို့ Carnegie Endowment for International Peace သူတည်တည်ဖွဲ့က Aaron David Miller ပြောသွားတာဖြစ်ပါတယ်အရင်တုန်းကသမ္မတတွေလက်ထက်မှာတုန်းကလည်းပြည်တွင်းမှာထောက်ခံမှုရရေးပြပမှာစီးရီးရာအချက်တွေဖန်တီးလေးရှိတယ်လို့ဝေဖန်ခံခဲ့ရပူပါတယ်1998မှာတုန်းကသမ္မတတာဝန်ယူထားတဲ့ဘေးကလင်တန်ဟာဆိုရင်လည်းအာဖဂန်နစ္စတန်နဲ့ဆူဒန်နိုင်ငံတွေမှာအမေရိကန်တပ်ရုံးတွေကိုအကြမ်းဖက်ဝါဒီတွေတက်ခတ်ခဲ့တာကိုမစ်ဆိုင်းတုံးတွေနဲ့တုံ့ပြန်တက်ခတ်ခဲ့တာသူ့ပေါ်တရားစွဲဖို့လွှတ်တော်ကကြိုးပမ်းမှုတွေကိုအာယုံပြောင်းဖို့ရည်ရွယ်ခဲ့တာလို့ဝေဖန်ခံခဲ့ရတာပါ2012ခုနှစ်မှာတုန်းကသမ္မတတာဝန်ယူထားတဲ့ဘရက်အိုဘားမားကလည်းရွေးကောက်ပွဲမှာနောက်တစ်ချိန်နိုင်ရဖို့အီရန်နဲ့ပြဿနာမဖြစ်ဖြစ်အောင်ရန်စဖို့ကြိုးပမ်းခဲ့တယ်ဆိုပြီးထရန့်ကိုယ်တိုင်ဆွဆွဲခဲ့ပူပါတယ်။ဒါပေမဲ့လက်ရှိအမေရိကန်နိုင်ငံကြီးမှာသဘောထားကွဲပြားမှုတွေတစ်ဖက်ဆွန့်ရောက်နေချိန်သမ္မတထရန့်ရဲ့စီးရီးရဆောင်းချက်ဟာလူလူထောက်ခံမှုရမရဆိုတာကတိတ်မသေးကြဘူးလို့လည်းဝါရှင်တန်ခြေဆိုင်မူဝါဒရေးရလေ့လာရေးဖွဲ့ Bipartisan Policy Center ကနိုင်ငံရေးအခက်အခဲ John Fortier ကသုံးသပ်ပါတယ်
။ Foreign policy isunpredictable and if things were to escalate that could change things dramatically either for or against the president
and jai muara sura khama kha ba de pyatana re ji thwa la ne mya tamara bo thauk khan mu de ne kan kwet mu de ma le a pyaung le de phit la nai ma de da ga khan man mu lwe de phe de chat ba
tamara thwan ni ne sin ya pya ta wo ne a shi le ban de ta wo tat twi that man se lo chin ni bi me pi pa ma naw tat sit phit ya ma ko mu lu la de tabo da myu le shi ni da ba လက်တော့ယူရန်နိုင်ငံနဲ့ပြဿနာတွေအေးသွားပြီဆိုရင်လည်းပရိပကတ်တွေတကြောပြန်ကြီးထွားလာနိုင်တဲ့အန်ဒီကတော့ကြီးကြီးမားမားရှိနေစေလဲဖြစ်ပါတယ်ခင်ဗျာ
ကိုအောင်လူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်စနေညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲအခုကြာနေသေးတဲ့ချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်ကတလှည့်ပြောပြပေးပါအောင်ရှင်
ယူကရိန်းခရီးတဲ့တင်လေရင်ကိုပစ်ချခဲ့တဲ့အတွက်လေရင်ပေါ်ပါလူ186ဆလုံးသေဆုံးခဲ့တဲ့လို့ရတဲ့ပတ်သက်ပြီးတော့အီရန်ဘက်ကအပြည့်အဝဝန်ခံဖို့မျှော်လင့်ပါတယ်လို့ယူကရိန်းသမ္မတကဒီကနေ့ပဲပြောဆိုလိုက်ပါတယ်။ယူကရိန်းလေရင်ကိုပစ်ချခဲ့ပါတယ်လို့အီရန်ကဝန်ခံပေမဲ့လည်းသူတို့မှာအပြည့်ရှိကြောင်းအပြည့်အဝဝန်ခံပြောဆိုဖို့လိုတဲ့အကြောင်းသမ္မတဗလာဒီမီယာဇလန်စကီကဒီကနေ့ကြေညာချက်ထုတ်ပြန်တာပါ။ဒီလို့ရအတွက်တာဝန်ရှိသူတွေကိုတရားရင်ဆိုင်စေဖို့ပွင့်လင်းမြင်သာမှုရှိတဲ့စုံစမ်းစစ်ဆေးမှုတွေအပြည့်အဝလှုပ်ခွင့်ပြုဖို့အလောင်းတွေနေရာပြန်ဖို့ရော့ကျေးပေးဖို့နဲ့တန်တမာရင်နီလန်ကနေတစ်ဆင့်တရားဝင်တောင်းပန်ဖို့မျှော်လင့်ပါတယ်လို့လည်းဇလန်စကီရဲ့ကြေညာချက်မှာပြောထားပါတယ်။အမေရိကန်ပြည်ထောင်စုကိုခီးတော်လာခွင့်ပိတ်ပင်တဲ့နိုင်ငံတွေစီရင်ကိုနောက်ထပ်တိုးသွားဖို့အတွက်အမေရိကန်သမ္မတအီမီရိုကစဉ်းစားနေပါတယ်။အမေရိကန်မှာအခုနှစ်တွင်းရွေးကောက်ပွဲကျင်းပဖို့ရှိနေတာကြောင့်သမ္မတထရန့်လူဝင်မှုကြီးကြပ်ရေးဆိုင်ရာကိစ္စရပ်တွေအပေါ်တဖန်ပြန်ပြီးတော့အာရုံစိုက်လာနေတဲ့အကြောင်းပဲအီမီရိုကအခုလိုစဉ်းစားလာနေတာပါ။သမ္မတထရန့်က2019ခုနှစ်ကအမေရိကန်ပြည်ထောင်စုကိုခီးတော်လာခွင့်ပိတ်ပင်လိုက်တဲ့နိုင်ငံတွေစီရင်ထုတ်ပြန်လိုက်တဲ့သမ္မတရဲ့အုပ်ချုပ်ရေးအမိန့်ထုတ်ပြန်တဲ့3နှစ်ပြည့်ချိန်မှာပဲဒီအစီအစဉ်နဲ့ပတ်သက်ပြီးတော့အကြံရေးဆွဲထားတဲ့စာတစောင်းအီမီရိုအတွင်းမှာပြန်နေတာဖြစ်ပါတယ်။ဂျပန်နိုင်ငံကသူ့ရဲ့ကုန်တင်သင်္ဘောတွေရဲ့လုံခြုံရေးအတွက်ရေးချောင်းသွားလာမှုဆိုင်ရာထောက်လာမဲ့လေယာဉ်တွေကိုပါရှန်ပင်လယ်ကွေ့နဲ့အိုမန်ပင်လယ်ကွေ့ဒေသတွေဘက်ကိုဒီကနေ့ပေးပို့စီလုပ်ခဲ့ပါတယ်။ဂျပန်နိုင်ငံတောင်ဖက်နဟာမြို့အခြေစိုက်ဂျပန်ရေးချောင်းကာကွယ်ရေးလေတပ် JMSDF ကနေ P3C လေယာဉ်နှစင်ထွက်ခွာပြန်တန်းခဲ့တာဖြစ်ပြီးတော့အရှေ့အလယ်ပိုင်းကရေးချောင်းသွားလာမှုတွေကိုဇန်နဝါရီလ20ရက်နေ့ကနေစပြီးတော့ကင်းလက်ထောက်လန်းသွားမှာဖြစ်ပါတယ်။
စနေညနေခင်းအတွက်နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စက်ပိုင်းဆိုင်ရာအသံဖန်အင်ဂျင်နီယာကတော့ Patrick Dear ဖြစ်ပါတယ်ရှင်။ကျွန်မကဆုမောမှာဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညနေခင်းအစီအစဉ်ဒီမှာပဲဆုံးသက်ပါမယ်ရှင်။နောက်နှစ်နာရီကြာညာ9နာရီကြာရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOA ကိုနားတော်တော်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington. From Washington.